အိန္ဒိယနိုင်ငံသားကဘာလှည့်ခီးသွားတဲ့အနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့အခါမှာဒီဇင်ဘာလ23ရက်ကျက်သပတေးနေ့ကစပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနိုင်ငံတကာလေဆိပ်တွေကနေဝင်ရောက်လာတဲ့အခါဆက်ရောက်ဗီဇာကိုတောင်းခံနိုင်ကြတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယအသံမကြီးဗီကရမ်မစ်ရီကရန်ကုန်မှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့လက်ရှိမြန်မာနိုင်ငံခီးစဉ်အတွင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီဆက်ရောက်ဗီဇာအသုံးပြုခွင့်နဲ့အတူအိန္ဒိယနိုင်ငံသားတွေမြန်မာနိုင်ငံကိုလေကြောင်းကနေလာရောက်လည်ပတ်နိုင်ကြမှာဖြစ်ပြီးနှစ်နိုင်ငံနိုင်ငံသားအချင်းချင်းဆက်ဆံရေးဖလှယ်မှုတိုးမြှင့်မယ်အပြင်ကမ္ဘာလှည့်ခီးသွားလုပ်ငန်းလည်းတိုးမြှင့်မှုရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဂိုခေါကပြောပါတယ်။အိန္ဒိယသမ္မတကိုဗင်းရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့မြန်မာအကြားသဘောတူညီမှုနှစ်ရက်လက်မှတ်ရေးထိုးခဲ့ကြရမှာတရားသူကြီးနဲ့တရားရေးဌာနအရာရှိတွေကိုအိန္ဒိယမှာလက်ကျင့်သင်တန်းပေးဖို့နဲ့သိပ္ပံနဲ့ဤပညာရဲ့ပူပန်ဆောင်ရဲ့ရေးတွေလည်းပါဝင်ပါတယ်။အိန္ဒိယသမ္မတဟာဗုဒ္ဓဘူးနေ့ကရန်ကုန်မှာရှိတဲ့နောက်ဆုံးအသက်ရှင်ကျန်တဲ့အိန္ဒိယစစ်တပ်ရဲ့စစ်မှုထမ်းဟောင်း9ဦးတို့နဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။သမ္မတဟာအိန္ဒိယကုမ္ပဏီ45ခုကနေ50ထိပါဝင်တဲ့အိန္ဒိယစီးပွားရေးလုပ်ငန်းပြပွဲကိုချက်တပရီနေမှာဖွင့်လှစ်တာဖြစ်ပြီးတော့ဓမ္မဇောတိကဝိပဿနာတရားစခန်းကိုလည်းတွားရောက်မှာပါ။ချက်တပရီနေမနေ့ပိုင်းမှာတော့သမ္မတကိုဗင်းနဲ့သမ္မတဂရော်တို့ဟာနယူးဒေးလီကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်။အိန္ဒိယသမ္မတရဲ့9ရက်ကြာခီးစဉ်တွင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။